အဲ့တော့အင်္ဂါအခုဒီဒုတိယပင်လုံညီလာခံပေါ်ပေါက်ရေးကိုအင်္ဂါကြိုးပမ်းနေတဲ့ခါကြတော့လေဒီအမျိုးသားရေးအမျိုးသားစိတ်ဓာတ်ဆိုတာနဲ့ပြည်တော်စုရေးပြည်တော်စုစိတ်ဓာတ်ဘယ်လိုကွာခြားမှုရှိလဲဆိုတာနည်းနည်းတော့ရှင်းပြပါလားခင်ဗျ
ပထမတော့အမျိုးသားကောင်းဆောင်ကြီးဘုရွှေအောင်ဆန်းနဲ့နိုင်ငံနိုင်ငံကောင်းဆောင်ကြီးကလက်ရှိစံချိန်ရဲ့တိုက်ပွဲမှာအမျိုးသားရေးစိတ်မျိုးစိတ်စိတ်နဲ့တို့ကတိုက်ပွဲဝင်ခဲ့ကြတယ်တကယ်တော့လူနိုင်ငံယူမဲ့အချိန်ကြတော့အခြားတိုင်းရင်းသားများနဲ့တောင်းပြီးတော့လူနိုင်ငံကိုယူဖို့ဆိုတဲ့အခြေခံသဘောတရားတစ်ခုကတော့ပြည်တော်စုစိတ်ဓာတ်ပေါ့အမျိုးသားရေးစိတ်ဓာတ်ကတိုင်းရင်းသားကောင်းဆောင်ပူးပေါင်းနေထိုင်တဲ့စိတ်ဓာတ်ကိုပြူကောင်းလိုက်တဲ့အခါမှာပြည်တော်စုစိတ်ဓာတ်ပေါ့အဲ့တော့ပြည်တော်စုစိတ်ဓာတ်ဆိုတဲ့နေရာမှာဘာသာတစ်ခုတိုင်းရင်းသားယူမျိုးတစ်မျိုးကကျန်တဲ့လူမျိုးတွေကိုကောင်းမွန်တာတဲ့သဘောထားမျိုးပေါ့ပဲတားသူရှိသူရှိမယ်ဒီကောင်စုစိတ်ချနဲ့တဲ့တွေကိုထူထောင်မယ်ဆိုရင်တိုင်းပါပေါင်းစုံရှိကြည့်တဲ့သွေးစည်းညီညွတ်တဲ့ဒီကောင်စုနိုင်ငံတစ်ခုကိုထူထောင်လို့ရမယ်ဆိုတာဘုရားအောင်စားအဲ့ဒီတွေကစဉ်းစားခဲ့တယ်ပြတော့ခဲ့တယ်ဒါကြောင့်မို့လို့ပြန်လောင်စိတ်ချဒီကောင်စုမျိုးကိုချမ်းသာပြီးတော့ဟာမြန်မာနိုင်ငံလူ့စိတ်ရေးကိုရယူခဲ့တာဖြစ်ပါတယ
်အမျိုးသားရေးအမျိုးသားစိတ်ဓာတ်ဆိုတာထက်ပြည်တော်စုရေးပြည်တော်စုစိတ်ဓာတ်ဆိုတဲ့ဟာပို့ပြီးတော့အရေးကြီးတယ်ပို့ပြီးတော့ကြီးကျယ်တယ်ဆိုတဲ့သဘောမျိုးအငယ်ဆိုလိုတာလားခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဒီလိုနဲ့တိုက်ပြီးတစ်ခုမှပေါ့လူမျိုးစုံဒီရင်ကညော့စူပါပြီးတော့နေမယ်ဆိုရင်အမျိုးသားရေးစိတ်ဓာတ်ချက်ပြည်တော်စုစိတ်ဓာတ်ဟာပို့ပြီးတော့လူမျိုးစုံကိုသိစီဖို့ဒီနောက်အခြေခံသဘောတရားလည်းဖြစ်တယ်ဟုတ်လားဒီအခြေခံမှာမှထိဆောင်မယ်ဆိုရင်တိုင်းသာပေါင်းစုံစိတ်စိတ်ညို့မှုလည်းရနိုင်မယ်လို့ကျွန်တော်ဆိုလိုချင်တာပါ
အဲ့ဆိုအဆက်ဆက်ကလည်းသူတို့ရဲ့အခမ်းအနားတွေဒီနိုင်ငံတော်အခမ်းအနားတွေပါပေါ့နော်တိုင်းသာဝတ်စုံတွေဝပီတက်ခိုင်းတာတို့ဘာလို့ဆိုတာမျိုးလဲတောက်လျှောက်တွေ့နေရတယ်ခင်ဗျဒီအပေါ်မှာအငက်အနေနဲ့ဘယ်လိုသုံးသပ်ပြောဆိုချင်လဲခင်ဗျဒ
ါတော့အပေါ်ရန်တော့ပဲလက်ချက်ဆိုတဲ့သဘောကိုရင်းနှီးတာပါတကယ်တော့ဒီကောင်စုစိတ်ဓာတ်ဆိုတာကဒီနေ့ဒီအားလုံးပေါင်းလိုက်တဲ့အခါကျောင်းဒီဒီကောင်စုဟာအများတောင်းတဲ့အနေအထားမျိုးရှိနိုင်ရမယ်ပေါင်းလိုက်တဲ့အခါကျောင်းရလာတဲ့အကျိုးအမြတ်တွေကိုလည်းညီညီကခံစားခွင့်ရှိရမယ်ဆက်တော့ဒီကောင်စုရဲ့အနည်းသာကတနည်းအားဖြင့်ဆက်မှဆိုရင်တိုင်းရင်းအားလုံးနိုင်ငံရေးရရောစီးပွားရေးရရောတပ်ဖြူကြီးတို့ရှိတဲ့ဒီကောင်စုရဲ့အနည်းသာကကိုပေါ်ဆောင်မှပါလေတကယ်ဒီကောင်စုရဲ့အနည်းသာကကိုပေါ်ဆောင်တာလို့ယူညွန့်တယ်ဒီလိုမှပဲနဲ့ဒီကောင်စုနဲ့မှာပဲဖြစ်ဖြစ်အခမ်းအနားမှာပဲဖြစ်ဖြစ်ရှင်းချက်ရှင်းပြရတိုင်းရင်းသားများရဲ့ဝတ်စုံတွေနဲ့ပေါ်ဆောင်တာဟာအပေါ်ရန်တော့ပဲလက်ချက်ဆိုတဲ့သဘောကိုယူညွန့်တာပါ
အဲ့တော့ဗမာပြည်မှာတော့ပေါ့နော်ဟိုအင်္ဂါလေဒီလူမျိုးတစ်မျိုးကနေပြီးတော့နောက်ထပ်လူမျိုးတစ်မျိုးကိုဒီလွှမ်းမိုးတာချုပ်ကင်တာမျိုးပုံစံမျိုးဖြစ်နေလားဒါမှမဟုတ်လေအောက်ချုပ်တဲ့လူတန်းစားနေပြီးတော့ကျန်တဲ့တိုင်းသားအကုန်လုံးကိုဒီလွှမ်းမိုးတဲ့ချုပ်ကင်တဲ့ပုံစံမျိုးများဖြစ်နေလားခင်ဗျ
တကယ်တော့အောက်ချုပ်တဲ့လူတန်းစားတွေအောက်ချုပ်တဲ့အစိုးရတွေကနေကျန်တဲ့လူမျိုးတွေရဲ့အခွင့်အရေးတွေကိုမျိုးမျိုးစုံနဲ့ဆားစားတွေရုပ်ခဲ့တဲ့ခါကျတော့ဒီဇမနိုင်ငံမှာဘာသာဗလာကဲတော်လာရင်ကောင်းသေးခဲ့၊လမ်းတွေပါသေးခဲ့၊နဝစနာပါခဲ့ဆက်ဆက်ရတယ်ပဲ။ဟုတ်ကဲ့လူတွေကမမလူမျိုးတွေဖြစ်တဲ့ခါကျတော့မမလူမျိုးတွေအကြတိုင်းကလူမျိုးများကိုကောင်းမွေးတဲ့ကန့်သတ်တဲ့ရှုပ်ရှည်တဲ့သဘောမြန်မာနိုင်ငံရဲ့သမိုင်းမှာဖြစ်ခဲ့တယ်လေ။ဒီတော့တကယ်တော့ဟုတ်ကဲ့အစိုးရနဲ့ဟုတ်ကဲ့လူတွေကဇာနဲ့တိုင်းကလူမျိုးတွေကိုခံစားတာ၊နှောက်ယှက်တာ၊ကန့်သတ်တာတွေလုပ်ခဲ့တာတော့အမှန်နဲ့သဘောနဲ့အစိုးရဆက်ဆက်ဟာဗမာလူမျိုးတွေဖြစ်နေတဲ့ခါကြတော့ဗမာလူမျိုးတွေကအခြားတိုင်းရင်းသားတွေကိုတန်းတားချက်ချုပ်ရှင်တဲ့အနေအထားမျိုးတွေတော်ဖြစ်ခဲ့တယ်ဒီ
အဲ့တော့ဒါပြေဟိုကဆိုလိုတဲ့သဘောကတော့အုပ်ချုပ်သူလူရန်စားထဲမှာမပါတဲ့တာမန်ရိုးသားတဲ့ဗမာပြည်သူတွေအနေနဲ့ကတော့ကျန်တဲ့တိုင်းရင်းသားတွေကိုလွှမ်းမိုးချုပ်ကန်ခဲ့တာမရှိဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်တကယ်တော့ပြည်ထောင်စုစိတ်ဓာတ်ဆိုတာပေါင်းလိုက်တဲ့ဒီနေတွေဟာအကျိုးတူခံစားခွင့်ရှိရမယ်အဲ့လိုအကျိုးတူခံစားခွင့်ရှိမှသာလေတကယ်ဒီကောင်စုနိုင်ငံတကာနိုင်ငံပြည်ပြည်တော်ဒီကောင်စုကိုလည်းပေါ်ဆောင်ရောက်နိုင်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်
ဟုတ်ကဲ့အခုတော့ရှင်းပြတာအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ